ထိုင်းနိုင်ငံရောက်မြန်မာလူထုတွေပေါ်သူတို့တိုင်ကြားဆဆွဲခဲ့တဲ့ကုမ္ပဏီကအသေးဖြတ်မှုနဲ့ပြန်တရားဆွဲခဲ့တာကိုဘန်ကောက်မြို့တရားခွင်ရုံးတစ်ခုကအပြစ်မရှိကြောင်းဆုံးဖြတ်ပေးလိုက်ပါတယ်။အခုလိုခွင်ရုံးကဆုံးဖြတ်ပေးလိုက်တာကထိုင်းရောက်မြန်မာရွှေပြောင်းလူထုတွေအခွင့်အရေးအတွက်ရှာရှာပါပါထူကြတဲ့တရားရေးဆိုင်ရာအောင်မြင်မှုကြီးပါ။ဒီထိုင်းခွင်ရုံးတရားသူကြီးတူကမြန်မာလူထုတွေအနေနဲ့မတရားလွတ်ခွင်ရမှုတွေအတွက်ထိုင်းလူခွင်ရုံးကော်မရှင်ကိုတိုင်ကြားခဲ့တာမှာမှားရင်းဆဆွဲတာမပါဘူး။ရေရိုးသားသားတိုင်ကြားခဲ့တာသာဖြစ်တယ်။သူတို့မှအပြစ်မရှိပါဘူးလို့ဒီနေ့ညင်ညာလိုက်ပါတယ်။ထိုင်းရောက်မြန်မာလူထုမှာ14ဦးအနေနဲ့သူတို့လုပ်ခဲ့တဲ့ထိုင်းကြံမွေးချယ်လုပ်ငန်းထဲမှာမတရားလုပ်ခိုင်းစေခံခဲ့ရတယ်လို့2016ခုနှစ်တုန်းကထိုင်းမျိုးသားလူခွင့်ရေးကော်မရှင်ကိုတိုင်ကြားခဲ့ပြီးပြီးခဲ့တဲ့အောက်တိုဘာလတုန်းကဒီထမကာဆက်ကြံမွေးလုပ်ငန်းကုမ္ပဏီကအသေးဖြတ်မှုနဲ့ပြန်တရားဆွဲခဲ့တာပါဒီမြန်မာလူထုတွေရဲ့တိုင်ကြားဆွဆဲမှုတွေထဲမှာမတရားဖိအားပေးအချိန်ပိုခိုင်းစေတာတွေအ ਨੇ စုံလူခထက်ရှော့ပေးတာတွေသူတို့နိုင်ငံကူလက်မှတ်တွေကိုတင်စီထားတာတွေနဲ့လွလွလပ်လပ်သွားလာခွင့်မရတာလေးပါဝင်ပါတယ်။အခုလိုလူသမားအခွင့်အရေးတောင်းဆိုတာကိုလုံအရှင်ဘက်ကပြန်တရားဆွဲခဲ့တဲ့ပေါ်ထိုင်းလူသမားအခွင့်အရေးလှုပ်ရှားသူတွေနဲ့ရှင့်နေတွေဘက်ကလည်းမြန်မာလူသမားတွေအခွင့်အရေးအတွက်ကာကွယ်ပေးဖို့ဝိုင်းဝန်းလှုပ်ရှားမှုတွေတိုးလှုပ်ပေးခဲ့ကြပါတယ်။အခုလိုခုံရုံဆုံးဖြတ်ချက်ပေါ်မြန်မာလူသမားတွေဘက်ကရှင့်နေလိုက်ပေးခဲ့တဲ့ထိုင်းရှင့်နေနှခေါင်းချောင်ပူချက်ကတကယ်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်။မြန်မာလူသမားတွေအနေနဲ့အလို့ရှင်တွေကမတရားလုပ်နေတာတွေကိုထုတ်ပြောဖို့ကြောက်နေစရာမလိုတော့ဘူးလို့ပြောခဲ့ပါတယ်ခင်ဗျ။